Welcome to the Voice of America in Burmese.
ပြည်အောင်ခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်ကနေ2022ခုနှစ် November 18ရက်တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9 Media 1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာဒီအစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါသတင်းတွေထဲမှာဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့တဲ့ပေါ်အာဆီယံအထူးကိုယ်စားလှယ်ကကြိုဆိုလိုက်ပြီးလာမယ့်ရက်သက်တပတ်အတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်အကျဉ်းတော်ကနေပြန်လွှတ်ပေးလိုက်တဲ့စီးပွားရေးချန်ပီယံရှောင်းတန်နဲ့ဂျပန်သတင်းတောက်တို့သက်ဆိုင်ရာနိုင်ငံတွေကိုပြန်ရောက်သွားကြပါပြီမြောက်ကိုရီးယားကဒီကနေ့တိုက်ချင်းပစ်ပေတိန်ဒုံးတလုံးပစ်ခတ်ခဲ့တဲ့အပေါ်ဂျပန်နဲ့မဟာမိတ်တွေကကန့်ကွက်ရှုတ်ချလိုက်ပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုတင်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေအပြီးနားဆင်ရမယ့်ထဲမှာတော့ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့88မျိုးဆက်ခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ
်။ဟိုနိုင်ငံရေးစီးကောင်းမှုတွေစဉ်းစားမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဘာထောင်ထဲမှာရှိရမှာမဟုတ်ဘူးလေ။ကျွန်တော်မြင်လာတော့ငါကငါနဲ့ထောက်ချထားတဲ့အညာအရှိပါလေ။တော့အဲ့လိုလွတ်လာဖို့လို့ပဲလို့မြင်ပါတယ်။
မနေ့ကအင်းစိန်အကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာတဲ့88မျိုးဆက်ခေါင်းဆောင်ကုမြာအေးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကရင်ပြည်နယ်မြောက်ဝတီခရိုင်တွင်းမှာတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တွေပိုပြီးတော့တိုးလာနေတဲ့အကြောင်းအပါအဝင်တိုက်ပွဲတွေကြောင့်ကုန်းစည်ပို့ဆောင်ရေးမှာဘလို့အခက်အခဲတွေရှိနေတယ်လဲစတဲ့အခြေအနေတွေကိုလည်းတင်ပြပေးသွားဖို့ရှိတယ်လို့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုဝင်းမင်းတို့ကကြေညာပေးมาဖြစ်ပါတယ်ဗျာ
။နောက်ကိုရီးယားနိုင်ငံကတိုက်ချင်းပစ်ပယ်တဲ့မစ်ဆိုင်းဒုံးတစ်ခုကိုဒီကနေ့တောက်ကြနေမှာပြစ်လွတ်ခဲ့ပြီးဂျပန်နိုင်ငံဟိုကိုင်ဒိုကျွန်းအနောက်ဘက်ကီလိုမီတာ200ဝေးမှာရှိတဲ့ပင်လယ်ပြင်တွေကအထူးစီးပွားရေးဇုံအတွင်ကြားရောက်ခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုပါတယ
်။本日北朝鮮が弾道ミサイルを発射し、
ディロヤコブロマレムカナイブルとジャパン軍事長フミオキシダが辺辺坦坦登壇けばれ。苗コリア側が延さむりをベロガネもまとうあん、あちんちん漏れて、ディロヤコロマレムカナイ長ね、辺辺坦坦しょっちゃばれとジャパン軍事長キシダが台内外まやにせん描写けばれ。苗コリア内外平壌妙စွန်နန်ဒေတာဘက်ကနေအရှိပင်လေဘက်ကိုတိုက်ချင်းပစ်ဒုံးတစ်ခုပြစ်လွတ်ခဲ့တာကိုတောင်ကိုရီးယားစစ်တပ်ကထောင်လန်းသိရှိခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောဆိုပါရတယ်။တောင်ကိုရီးယားစစ်တပ်ရဲ့တွက်ချက်တိုင်းတာမှုတွေအရမစ်ဆိုင်းဒုံးဟာကီလိုမီတာ6000ကျော်အမြင့်ကနေကီလိုမီတာ1000လောက်အဝေးကိုအမြန်ဆုံးနှုတ်နဲ့သွားခဲ့ပုံရတယ်လို့ပြောဆိုပါရတယ်။ဒီတိုက်ချင်းပစ်ဒုံးလက်နဲ့ဟာကီလိုမီတာ15000မိုင်ပေါင်း9300ကျော်လောက်အဝေးအထိပစ်ခတ်နိုင်ပြီးအမေရိကန်ပြည်ထောင်စုအထိရောက်ရှိအောင်ပြစ်ခတ်နိုင်တဲ့အမျိုးအစားဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဇုဟာမာဒါကပြောဆိုပါတယ်ဒေတာတွေမှာအမေရိကန်စစ်တပ်တွေတိုးချနေတဲ့အတွက်စီရေးအရာပြင်းပြထန်ထန်တုံ့ပြန်မယ်လို့မြောက်ကိုရီးယားကသတိပေးထားပြီးနောက်အခုလိုတိုက်ချင်းပစ်ဒုံးကိုပြစ်လွတ်ခဲ့တာဖြစ်ပါတယ်အခုလိုမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးပြစ်လွတ်ခဲ့ပြီးတဲ့နောက်အေပက်ထိပ်သီးညီလာခံအတွက်ဘန်ကောက်မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတကာမလာဟဲရစ်စ်နဲ့ဂျပန်တောင်ကိုရီးယားဩစတြေးလျနယူးဇီလန်ကခေါင်းဆောင်တွေအရေးပေါ်ဆွေးနွေးကြပြီးမြောက်ကိုရီးယားရဲ့လုံရက်ကိုပြစ်တင်ရှုံချခဲ့ကြပါတယ်
။ဒီထိုင်းကအေပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးပွဲမှာပဲအမေရိကန်ဒုသမ္မတကဒေသတည်ငြိမ်စီးပွားတိုးတက်ရေးဦးဆောင်သွားမယ်လို့ပြောလိုက်ပါတယ်။ဘန်ကောက်မြို့တော်မှာဒီနေ့ကျင်းပနေပြီးကမ္ဘာခေါင်းဆောင်တွေတက်နေတဲ့အေပက်ထိပ်သီးညီလာခံမှာအာရှပစိဖိတ်ဒေသအတွင်းတည်ငြိမ်ရေးနဲ့စီးပွားရေးတိုးတက်ရေးအတွက်အမေရိကန်ကဦးဆောင်သွားမယ်လို့ဒုသမ္မတကမလာဟဲရစ်ကပြောလိုက်ပါတယ
် America's approach to these relationships is based on collaboration sustainability transparency
လွတ်လပ်တဲ့ဈေးကွက်နဲ့ခံမနိုင်ပြီးတည်ငြိမ်တဲ့စီးပွားရေးကိုကာကွယ်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းဆောင်ရွက်မှုပွင့်လင်းမြင်သာမှုညှတာမှုတွေရှိအောင်နဲ့နိုင်ငံတကာစီးပွားရေးဆိုင်ရာစီမင်းစည်းကမ်းတွေပုံမှန်ခိုင်မာစေအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒုသမ္မတဟဲရစ်ကပြောခဲ့တာပါ ဒီနေ့တောက်ကြနေအေးဘက်ထိပ်သီးပွဲတဲ့ကမ္ဘာကောင်းဆောင်တွေလက်သဘောတွေ့ခဲ့ရမှာထိုင်ဝမ်ကြီးချုပ်ဘရိုက်တ်ချန်နိုချာအမေရိကန်ဒုသမ္မတဟဲရစ်တရုတ်သမ္မတရှီဂျင်ပင်နဲ့ဂျပန်ဝမ်ကြီးချုပ်ဖူမီယိုကီရှိဒါအပြင်တခြားအေးဘက်အဖွဲ့ဝင်ကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ကမ္ဘာစီးပွားရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းစိန်ခေါ်မှုကြီးတွေကြုံရခြင်းဖြစ်လာတဲ့ဒီထိပ်သီးပွဲတဲ့ဒုသမ္မတဟဲရစ်ကစီးပွားရေးအခုလိုတိုးတက်စေပြီးဒီဒေတာရင်းကလူတိုင်းစာရဝါပြောစေဖို့အမေရိကန်ပြည်ထောင်စုကကူညီသွားမှာပါလို့လည်းထည့်ပြောခဲ့ပါသေးတယ်။ APEC အဖွဲ့ဝင်22နိုင်ငံကခေါင်းဆောင်တွေအနေနဲ့ညနေပိုင်းမှာလည်းအာရှပစိဖိတ်ဒေသအတွင်းကစီးပွားရေးအကြံပေးကောင်စီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ကြပါသေးတယ်။ COVID နဲ့ Ukraine စစ်ပွဲကြောင့်ဒီအာရှပစိဖိတ်ဒေသနဲ့နိုင်ငံတကာတစ်ခုလုံးမှာပါရင်းဆိုင်နေရတဲ့ငွေကြေးဖောင်းပွားမှုနဲ့အစားအစာဖူလုံမှုပါဝင်စီးပွားရေးပြဿနာတွေငြိမ်းချမ်းရေးတည်ငြိမ်မှုဆိုင်ရာစိန်ခေါ်မှုတွေကိုအခု APEC ညီလာခံမှာဆွေးနွေးနေကြတာဖြစ်ပါတယ်။ဒီထိပ်သီးပွဲမှာအမေရိကန်တရုတ်ဂျပန်ပြင်သစ်စတဲ့အဓိကစီးပွားအင်အားကြီးနိုင်ငံတွေအပြင်ကနေဒါ၊ဩစတြေးလျ၊ရုရှား၊လက်တင်အမေရိကကချီလီပါဝင်တဲ့အာရှကတောင်ကိုရီးယား၊ထိုင်ဝမ်နောက်ရှေ့တောင်အာရှကထိုင်း၊စင်ကာပူ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့ဗီယက်နမ်တို့လည်းတက်ရောက်နေကြပြီးအစိုးရပုဂ္ဂလိကကဏ္ဍဆက်ဆံရေးတိုးမြှင့်သွားဖို့လည်းရှိနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးအစည်းအဝေးပွဲဖွင့်ပွဲနေ့မှာပဲထိုင်းအစိုးရစန့်ကျင်ရေးဆန္ဒပြသူတွေဒီကနေ့စုဝေးဆန္ဒပြခဲ့ကြပြီးရဲတွေနဲ့အထီးကရုံးနေဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာနေ့ရက်ကြာကျင်းပတဲ့ APEC ထိပ်သီးစည်းဝေးပွဲကိုကမ္ဘာကောင်းဆောင်တွေတက်ရောက်နေခြင်းမှာအခုလိုဆန္ဒပြကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမျက်ရည်ရိုးဘုံးနေတုံးပြီးလူစုခွဲခဲ့တယ်လို့တော်တော်များများကလည်းဖန်ဆီးခဲ့ပါတယ်။ဆန္ဒပြပွဲအတွင်းအမျိုးသမီးသတင်းတောက်တဦးလည်းမျက်လုံးမှာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဆန္ဒပြသူတွေကဝန်ကြီးချုပ်ပရာယုတ်ချန်အိုချာကိုယာရုကနှုတ်ထွက်ပေးဖို့ဒါအပြင်တော်ဝင်မိသားစုတွေကိုဝေဖန်ပြောဆိုရင်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တဲ့တင်းကျပ်တဲ့ဥပဒေကိုဖယ်ရှားပေးဖို့စတာတွေကိုတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့လူလားချက်တွေကို APEC ထိပ်သီးစည်းဝေးပွဲတက်ရောက်လာကြတဲ့ကမ္ဘာကောင်းဆောင်တွေကိုစာရေးသားပေးဖို့လိုတယ်လို့လည်းပြောဆိုပါတယ်။ APEC စည်းဝေးကျင်းပနေတဲ့ကာလအတွင်းဆန္ဒပြပွဲကျင်းပလူသူတွေကြိုတင်ခွင့်ပြုချက်ရယူဖို့နဲ့ထိုင်းလုံခြုံရေးအရာရှိတွေကတပိပေးထားသလိုထိုင်းနိုင်ငံရဲ့ပုံရိပ်ကိုတိကျစေမဲ့လောရတွေကိုခွင့်မပြုဖို့ထိုင်းဝန်ကြီးချုပ်ကလည်းညွှန်ကြားထားပါတယ်ခင်ဗျာ
။ယူကရိန်းရဲ့စွန့်ရင်ဆက်ယုံတဲ့စစ်ရေးပြစ်မှတ်တွေကိုရုရှားတိုက်ခိုက်ခဲ့တယ်လို့စွပ်စွဲခဲ့တာကိုရုရှားကလည်းအတည်ပြုပေးလိုက်ပါတယ်။ယူကရိန်းရဲ့သဘာဝတန်ခွေထုတ်ဆက်ယုံတွေနဲ့အဓိကဒုံးကျည်ဆက်ယုံတစ်ခုကိုရုရှားဒုံးကျည်နဲ့ထုခဲ့တယ်လို့ယူကရိန်းရာရှိတွေကပြောပြီးမှရုရှားကာကွယ်ဝင်ကြီးကအခုလိုပြစ်မှတ်ထားခဲ့တာပါလို့ဒီနေ့တုံ့ပြန်လိုက်တာပါရုရှားကာကွယ်ဝင်ကြီးကယူကရိန်းမှာပြစ်ခဲ့တာတွေကစစ်ရေးနဲ့စွန့်ရင်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားခဲ့တာလို့နိုင်စင်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာကိုရုရှားစိုးရပိုင်သတင်းအေဂျင်စီတွေကဖော်ပြခဲ့ပါတယ်ရုရှားကာကွယ်ဝင်ကြီးဆာဂေးရှွိုင်ဂူကယူကရိန်းရဲ့မစ်ဆိုင်းဒုံးထုတ်ဆက်ရုံပါဝင်ကာကွယ်ရေးနဲ့စစ်မှုလုပ်ငန်းဆိုင်ရာပြစ်မှတ်တွေကိုထိအောင်တာဝေးပြစ်လက်နက်တွေသုံးခဲ့တယ်လို့ဆက်ပြောခဲ့ပါတယ်အခုလိုရုရှားပြစ်ခတ်ခဲ့တာကြောင့်လူပေါင်း10သန်းခန့်မီးပြတ်ဒုက္ခရောက်ခဲ့ရတယ်လို့လည်းယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကသူ့ရဲ့ညနေပိုင်းဗီဒီယိုမိန့်ခွန်းမှာမနေ့ကပဲပြောခဲ့ပါသေးတယ်။အခုလိုအချိန်မှာယူကရိန်းပြည်ထောင်စုဝန်ကြီးကလည်းရုရှားလက်ကနေပြန်သိမ်းနိုင်ခဲ့တဲ့ယူကရိန်းတောင်ပိုင်းကခါဆန်ဒေသမှာအနှိပ်စက်ခံထားရတဲ့လက္ခဏာတွေနဲ့အလောင်း63လောင်းအထိတွေ့ခဲ့တယ်လို့ဒီနေ့ပြောခဲ့ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်ငါလင်းငါတုံညလိုင်းဒိုမီတာ25ကီလိုဟတ်တစ်တစ်ရှစ်ခွန်တုံညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကီလိုဟတ်တင်ငါခွန်ငါကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တောက်ကြနေညပဲသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးတွန်းအားပေးဖို့အတွက်မကြာခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုတတိယအကြိမ်သွားရောက်မယ့်အကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးဖရက်ဆုံဟုံကပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကျဉ်းသား6000နီးပါးလူငယ်ချမ်းသာကွင်းနဲ့လွတ်ပေးခဲ့တာကိုကြိုးဆိုတဲ့အကြောင်းနဲ့ဒီလိုလွတ်ပေးတာဟာအာဆီယံရဲ့ဘုံသဘောတူညီချက်ဘောင်ဒီတဲကနေငြိမ်းချမ်းစွာဖြေရှင်းနိုင်ရေးလမ်းစာတစ်ခုအဖြစ်သတ်မှတ်တဲ့အကြောင်းအထူးကိုယ်စားလှယ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ အာဆီယံဘုံသဘောတူညီချက်တွေကဦးစားပေးအချက်တွေဖြစ်တဲ့အကြံဖက်မှုအဆုံးသတ်ရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့အားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုပေါ်ပေါက်လာအောင်ယုံကြည်မှုတည်ဆောက်ရေးစတဲ့အချက်တွေမှာနောက်ထပ်တိုးတက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းကြေညာချက်မှာဖော်ပြပါရတယ်။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်ခွဲခြားဆက်ဆံပြီးတစ်ဖက်သက်ဖိအားပေးတောင်းဆိုနေတဲ့အကြောင်းနဲ့မြန်မာနိုင်ငံမပါဝင်တဲ့ဆုံးဖြတ်ချက်တွေကိုလိုက်နာမှာမဟုတ်တဲ့အကြောင်းတုံ့ပြန်ထားပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်900ဟာလည်းအာဆီယံရဲ့အဖွဲ့ဝင်နိုင်ငံတွေကိုကြိုတင်အတိပေးခြင်းမရှိဘဲအလှည့်ကျဥက္ကဋ္ဌရဲ့ကြေညာချက်အဖြစ်နောက်ဆက်တွဲထုတ်ပြန်လာတာဖြစ်တဲ့အတွက်ဖြစ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်
။ပြန်လွတ်လာတဲ့ဒေါက်ဆန်းစုကြည်ချန်ပီရှန်တနောအော်စတြေးလျပြန်ရောက်ပြီလို့နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။လူငယ်ချန်နာကွန်းနဲ့မနေ့ကလွတ်မြောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့စီဝိုင်းချန်ပီပမခတနောဟာမဲလ်ဘုန်းမြို့ကိုပြောင်းနေပြီးမိသားစုနဲ့ပြန်ဆုံစည်းနေပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။အချမ်ပေးတန်နယ်လွတ်မြောက်ရေးအတွက်မြန်မာစစ်ကောင်စီနဲ့တရားရဆက်ဆံပြောဆိုဖို့ဆုံးဖြတ်ခဲ့ပြီးအခုလိုပြန်လည်လွတ်မြောက်လာတဲ့အတွက်လည်းအထူးဝမ်းမြောက်မိတယ်လို့နိုင်ငံခြားရေးဝန်ကြီးဝေါင်းကဆက်ပြောခဲ့ပါတယ်။စီးပွားရေးပညာရှင်တန်နယ်ကျန်းမာရေးကောင်းမွန်နေပြီးဘန်ကောက်လေဆိပ်ကမထွက်ခွာခွင့်သူနဲ့ဖုန်းဆက်စကားပြောခွင့်ရခဲ့တယ်လို့လည်းဝန်ကြီးဝေါင်းကထည့်ပြောပါတယ်။ပမကတန်နယ်ရဲ့လွတ်မြောက်လာတာနဲ့ပတ်သက်ပြီးဩစတြေးလျအစိုးရနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုကျေးဇူးတင်တဲ့အကြောင်းဇနီးဖြစ်သူဟာဘူးရဲ့ကြေညာချက်ကိုလည်းနိုင်ငံခြားရေးဝန်ကြီးဝေါင်းကသတင်းစာရှင်းလင်းပွဲမှာဖတ်ပြသွားခဲ့ပါတယ်။22လနီးပါးခွဲခွာပြီးပြန်ဆောင်စည်းတာမို့မိသားစုအတူတကွနေထိုင်ဖို့ဦးစားပေးသွားမှာဖြစ်ပြီးအခုလိုအချိန်ခါမှာသူတို့ရဲ့ကိုယ်ရေးကိုယ်တာကိုလေးစားပေးဖို့လည်းသတင်းဌာနတွေကိုမေတ္တာရက်ခံအပ်ပါတယ်လို့ရှောင်းတန်ရဲ့ဇနီးဟာဘူးရဲ့ထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံ I want to confirm what I think all of you know overnight
မြန်မာနိုင်ငံကနေလူငယ်ချတော်ကနေ
Professor Sean Turnell is on a plane home and will land in Melbourne
ဒီကမှာခင်ဗျာကျွန်တော်တို့စပိုင်းဆိုင်ရာချွေးရဲမှုကြောင့်အတန်ဖိုင်မှားယွင်းဖွင့်မိတဲ့အတွက်တောင်းပန်ပါတယ်သတင်းတွေကိုဆက်လက်တင်ပြပေးပါောင်းမယ်မြန်မာနိုင်ငံကနေလူငယ်ချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာတဲ့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူထိုရူကိုဘူဒါဒီနေ့တောက်ကြနေမှာဂျပန်နိုင်ငံကိုပျောက်ရှိလာပါတယ်
まず何よりも感謝を申し上げたいです。こんなに早く。
とこあみゃぞん論妙けあ、君に反驳けず、あろうを接受てねあちゃう。日本諸国ね、台湾市族でが、と論妙いえて、あ便単調査けたを接受てまれと、東京礼聖ま、久保田が表示けたဖြစ်ばれ。あて26年あゆえ、トルコ久保田は July来れとが、ヤンゴン散田表会とこま、反省喚けやび、びけれကာလာကသူ့ကိုစစ်ကောင်စီကထောင်တန်းစုစုပေါင်း10နှစ်ချမှတ်ခဲ့ပါတယ်။မနေ့ကအမျိုးသားနဲ့အောင်ပွဲနဲ့အထိမ်းအမှတ်အဖြစ်လူငယ်ချက်တာကွန့်ပေးရမှာသူလည်းပြန်လည်လွတ်မြောက်ပြီးပြည်နှင်တန်းပေးခံခဲ့ရပါတယ်။ပြီးခဲ့တဲ့ဂျာတာပရိနိကနိုင်ငံခြားသား4ဦးနဲ့ထင်ရှားတဲ့နိုင်ငံအချင်းသားတချို့အပါအဝင်အချင်းသား6000နီးပါးစစ်ကောင်စီကပြန်လွှတ်ပေးခဲ့ပါတယ်။ဒါကိုနိုင်ငံအချင်းသား900ကျော်အပါအဝင်အချင်းသား6000လောက်ကိုလူငယ်ချက်တာကွန့်ပေးတဲ့အပေါ်ကြိုးစို့ကြောင်းရန်ကုန်ကနေဒါတန်ယုံကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
Twitter အကြီးအကဲသစ် Elon Musk ကအလုပ်ပိုလုပ်ချဖို့ရာသံပေးတာကိုမချေနဲ့လို့ဝန်ထမ်းရာနဲ့ချီအလုပ်ထွက်သွားခဲ့ပါတယ်။ Twitter ကုမ္ပဏီဝန်ထမ်းတွေအနေနဲ့အလုပ်ကိုအချိန်ကြာကြာအားစိုက်လုပ်ရင်လို့မလုပ်ရင်ထွက်ချဖို့ကုမ္ပဏီကြီးကဲသစ် Elon Musk ကရာသံပေးခဲ့ပြီးတဲ့နောက်အခုလိုအလုပ်ထွက်ခဲ့ကြတာပါ။သူဆို Twitter 2.0 ကိုကြာတာရင်းနေ American အရှိချမ်းစံတော်ချိန်9နာရီကစပြီးစတင်မှမို့အခုလိုအလုပ်ချိန်ကြာကြာအားစိုက်ထုတ်မဲ့အမေရိကန်ဝန်ထမ်းအဖြစ်လက်ခံမခံပုံစံဖော်မတစ်ခုဖြည့်ဖို့ Elon Musk ကဝန်ထမ်းတွေကိုပေးပို့ခဲ့ပါတယ်။ဒါအပြင်အခုလိုလှုပ်ဖို့လက်မခံတဲ့ဝန်ထမ်းတွေအနေနဲ့3လအတွင်းအလုပ်ကထွက်သွားနိုင်တယ်လို့လည်းထည့်ပြောခဲ့တာကို Twitter ဝန်ထမ်းတွေကလူမှုကွန်ရက်တွေပေါ်မှာမကြေမနက်ရေးသားခဲ့ကြပါတယ်။တကယ်တော့အခုလိုရာသတန်းထွက်လာပြီးနိုင်ပိုင်းချာမှာပဲ Twitter ဝန်ထမ်းရာကနန်းနှုတ်ထွက်စာတင်ခဲ့ကြတယ်လို့အထင်ကြီးသတင်းစာကြီးတွေပါဝင် American သတင်းတွေကဖော်ပြခဲ့ပါတယ်ခင်ဗျာ
။တော့ကြနေညာပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ပြည်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုမပြောခင်မှာအခုအရင်ဆုံးတော့နိုင်ငံရေးကျင်းသားတွေလွတ်ပေးဖို့88မျိုးဆက်ခေါင်းဆောင်ကတောင်းဆိုလိုက်တဲ့အခြေအနေကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံရေးအခြေအနေတိုးတက်လာဖို့ဆိုရင်အခြေခံအဖြစ်နိုင်ငံရေးကျင်းသားအားလုံးလှုပ်ပေးဖို့လိုအပ်မယ်လို့မနေ့ကပဲပြန်လည်လွတ်မြောက်လာတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြာအေးကပြောပါတယ်။ကိုမြာအေးကို VOA ကဆက်သွယ်မေးမြန်းထားတာကိုတော့မ မခင်ပြည်တွေကအပြည့်စုံတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မနေ့ကစစ်ကောင်စီရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာတဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားအနှင်းငယ်ပဲပါဝင်တဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းလွတ်မြောက်လာသူတို့ဖြစ်တဲ့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူဖွဲ့အစည်းကကိုမြအေးက VOE ကိုပြောပါတယ်နိုင်ငံရေးအမှုနဲ့ဖမ်းဆီးထားသူအားလုံးကိုလွှတ်ပေးဖို့ဟာတိုင်းပြည်အနာဂတ်ကောင်းကျိုးအတွက်အခြေခံလိုအပ်ချက်ဖြစ်တယ်လို့သူကပြောပါတယ
်ကျွန်တော်တို့မနေ့ကလွတ်တော့ကျွန်တော်ပြီးတော့ကတော့ဒီနိုင်ငံကြီးပေါ့ကျွန်တော်တို့အစ်စင်ထောင်းလေးပြီးတော့မှအော်985ယောက်မှတ်တယ်ဗျလွတ်တာလေ985ယောက်မှနိုင်ငံသား4ယောက်နဲ့ကျွန်တော်တို့ပြည်ရင်းကနိုင်ငံကြီးကျင်တာ6ယောက်12ယောက်ပဲပါတယ်ဗျကျွန်တော်မြင်တာကတော့လေကျန်တဲ့လူကျွန်တော်မတွေ့ဘူးကျွန်တော်မတွေ့ဘူးပေါ့တော့ကျွန်တော်တွေ့မိတာတလောက်ပဲဒီတနင်္ဂနွေလုံးမှာတော့50ကျော်လောက်ပဲရှိတယ်လူလည်းပြောကြတယ်ပေါ့ဗျဟုတ်ဒါကျွန်တော်အမြင်ပြောရလို့ရှိရင်တော့ဗျဟိုနိုင်ငံကြီးမှုနဲ့ထောင်ချထားလူတွေအကုန်လုံးတော့ကျွန်တော်ကတော့ဖြုတ်ပေးစီနေတာဒါအခြေခံအချက်ပဲညာတကယ်တမ်းကျွန်တော်တို့ဟိုနိုင်ငံရဲ့ရှိရေးကောင်းမှုတွေစဉ်းစားမယ်ဆိုလို့ရှိရင်နိုင်ငံချင်းတော့ဆိုတာထောင်ထဲမှာရှိရမှာမဟုတ်ဘူးလေကျွန်တော်မြင်လာတော့ငါနဲ့ထောင်ချထားတဲ့လူတွေအများကြီးရှိပါသေးတယ်။အဲ့တော့အဲ့လူလွတ်လာဖို့လိုပဲလို့မြင်ပါတယ်။အဲ့တော့နိုင်ငံချင်းတော့နည်းနည်းလေးပါတယ်ဆိုတဲ့ပုံမှာတော့ကျွန်တော်တော်တော်စိတ်မကောင်းဖြစ်မိပါတယ
်။နိုင်ငံချင်းသားများကူညီဆောက်ရှောက်ရေးအသင်း AAPD ကတော့လူမြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသား80ကျော်ပဲစီးပွားစုလို့ရသေးတယ်လို့ပြောဆိုချပါရယ်အကျဉ်းထောင်တွေအတွင်းမှာနေထိုင်ခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းကိုမြအေးကအခုလိုဆက်ပြောပါရယ
်ကျွန်တော်တို့နေခဲ့ရတဲ့အပေါ်မှာတော့ကျွန်တော်အရင်ကတော့ဟိုတိတ်ခက်ခဲ့တာတွေပါကျွန်တော်မကြုံခဲ့ရဘူးလေမကြုံခဲ့ရတိုးတော့လည်းကျွန်တော်ကြားရတယ်လည်းရှိပါတယ်ကြားရတယ်လည်းရှိတာပေါ့တော်တော်များများအဲ့တော့ဟိုဒီလိုပါပဲအောင်မှာကတော့ပြောမယ်ဆိုလို့ရှိရင်ကောင်းတဲ့နေရာတွေလည်းရှိတယ်လို့ဆိုးတဲ့နေရာတွေလည်းရှိတာပဲလေအဲ့တော့ကျွန်တော်တို့မသိအကုန်လုံးကောင်းတယ်ဆိုရယ်ပြောလို့မရဘူးကျွန်တော်တို့မသိတာလည်းအကုန်လုံးဆိုးရယ်ပြောလို့တော့မရဘူးကျွန်တော်ပြောတယ်အဲ့တော့ဟိုဒီဘာပဲတူကြောဗျာအားလုံးကယုံကြည်ချက်တစ်ခုနဲ့ထောင်ချထားတယ်ဆိုတော့ status တစ်ခုတော့ရတဲ့နယ်လို့ကျွန်တော်မြင်ပါတယ်တလောက်ပါပဲ
အချင်းထောင်အတွင်းမှာတရင်အချက်အလက်ကြီးခွင့်ဖတ်ခွင့်တိခွင့်မရတဲ့အတွက်လွမြောက်လာတဲ့တရက်အတွင်းနိုင်ငံရေးအခြေအနေအလုံးစုံကိုတုံ့တက်ဖို့မဖြစ်နိုင်သေးဘူးလို့လည်းကိုမြအေးကပြောပါတယ်ဒါပေမဲ့လည်းပြည်သူတွေရဲ့မွန်းကျက်နေတဲ့အခြေအနေပုံမှန်ဆိုးဝါးလာနေတာတွေကိုတော့အချမ်းမြင်နားလည်မိတယ်လို့ပြောပါတယ
်။ကျွန်တော်တို့နိုင်ငံရေးတည်ထောင်မှုရပြောမှဆိုလို့ရှိတော့ကျွန်တော်တောက်လျှောက်လုပ်ခဲ့တာကတော့ဒါဗျာမြန်မာနိုင်ငံမှာဖက်ဒရယ်ပြောင်းလဲတည်ဆောက်ရေးဒါနောက်တော့ဒီမိုကရေစီရှင်သန်ရေးဒါကျွန်တော်တို့ရဲ့အခြေခံအချက်တွေပဲ။အဲ့ဒီကိုသွားဖို့နေရာမှာတော့လမ်းကြောင်းဆွဲလို့ရှိကြမယ်ကျွန်တော်ကတော့ကျွန်တော်ယူရှင်တာ non violent နဲ့ကျွန်တော်တောက်လျှောက်လုပ်ခဲ့တယ်ကျွန်တော် non violent နဲ့ဆက်သွားမယ်ကျွန်တော်မြင်နေမြင်ကျွန်တော်ပြောပါမယ်အဲ့တော့ပြောမယ်ချုပ်ငုံပြီးပြောမယ်အရင်ဆုံးသုံးသပ်မှာတော့2010ကနေ2020အတွင်းမှာ senate တာကာလတင်မှာဒီရေးဘော်ကာလကြမ်းကြမ်းကျက်တဲ့အာဏာသိမ်းခံရတဲ့အခြေအနေကိုရောက်သွားတဲ့ဟာဘလို့ရောက်ခဲ့လဲဘာကြောင့်ဖြစ်လဲဆိုတဲ့အခြေအနေတွေကိုတော့ကျွန်တော်တို့ပြန်ပြီးတော့အလူလိုပြုပြန်စင်လာပါလိမ့်မယ်။နောက်တစ်ချက်ကတော့ဒီကြားတစ်ခုကတော့ဗျာဘယ်လိုပဲဖြစ်ဖြစ်ကျွန်တော်မြန်မာပြည်မှာဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့တိုင်းရင်းသားတွေအလုံးစုံကြီးများရှိတဲ့ဖက်ဒရယ်ပြည်သူ့တည်ဆောက်ဖို့အတွက်ကတော့အရေးကြီးတယ်။အဲ့အတွက်ပဲကျွန်တော်ဆက်လုပ်ရမှာဖြစ်ပါတယ်။အဲ့အတွက်ကတော့ကျွန်တော်တက်နိုင်တဲ့အပိုင်းအနေပြီးတော့ပါကျွန်တော်မြန်မာပြည်လူစုနဲ့အတူတူကျွန်တော်လုပ်သွားမယ်လို့ကျွန်တော်စိတ်ထားပါတယ်ဒါပါပဲ
။စစ်တပ်ကအာဏာသိမ်းတဲ့နေ့ကလေးကကိုမြအေးဖမ်းဆီးခံခဲ့ရတာပါ။တိုင်းပြည်အတွက်မျှော်လင့်ချက်ရှိတဲ့အကြောင်းနဲ့အခြေအနေဟာအမြဲတမ်းဆိုးနေမယ်လို့မမျှော်လင့်တဲ့အကြောင်းလဲကိုမြအေးကပြောပါတယ
်အမြဲတမ်းမဆိုးနိုင်ပါဘူးဗျအမြဲတမ်းလဲကျွန်တော်တို့ခုနကလူဒုက္ခဒုက္ခတွေမှာမြန်မာပြည်သူတွေမနေရပါဘူးနော်အဲမြန်မာပြည်သူတွေအတွက်တကယ်ကိုစိတ်ချမ်းသာတဲ့နေ့တွေရောက်လာမယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်ယုံကြည်သလိုပဲပြည်သူလူထုကဘလောက်ပဲဒုက္ခဒုက္ခတွေနဲ့ခါစီပြီးခက်ဆက်ဆက်ပေါ့နော်ခံရခံရဒီလူထုကလည်းယုံကြည်မှုတွေရှိမယ်လို့ကျွန်တော်ညွှန်လင့်ပါတယ်။တော့ကျွန်တော်အားလည်းအားထားပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံရဲ့ရှိအနာဂတ်ကောင်းမှုအတွက်အားလုံးဝိုင်းဝန်းကြိုးစားကြဖို့ကိုယ်ကျွန်တော်တိုက်တွန်းချင်ပါတယ
်။မြန်မာပြည်ရဲ့အခြေအနေသုံးသပ်မိသမျှလူငယ်တွေအနာဂတ်ပြောင်းလဲရလို့မြင်တဲ့အကြောင်းနဲ့ပြတာတဲ့နိုင်ငံရေးလမ်းကြောင်းတစ်ခုလိုတယ်လို့မြင်တဲ့အကြောင်းလဲသူကပြောပါတယ်။
အဲ့တော့ရှေ့လာတဲ့ဟိုဘယ်လိုကောင်းအောင်လုပ်ကြမလဲဆိုတဲ့ဟာကိုစဉ်းစားဖို့ကတော့မြတ်တာတဲ့နိုင်ငံရေးလမ်းကြောင်းတစ်ခုပေါ်လာဖို့တော့လိုတယ်လို့ကျွန်တော်နားလည်ပါတယ်။အဲ့မြတ်တာတဲ့နိုင်ငံရေးလမ်းကြောင်းဆိုတော့အခြေခံမဲ့အချက်ရှိပါပဲ။အခြေခံမဲ့ချက်ကအငြင်းရန်ပြောနေကြဖြစ်တဲ့ Federal Democracy ပါပဲ။အဲ့ဒီဟာကိုအခြေခံမှာဖြစ်ပါတယ်။အဲ့တော့အဲ့ဒီလမ်းကြောင်းကိုလျှောက်ဖို့ပဲကျွန်တော်တို့လိုတယ်လို့ကျွန်တော်ကတော့အဲ့တိုင်းပဲမြင်ပါတယ်။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ယုံကြည်ချက်တစ်ခုနဲ့ကျွန်တော်တို့လမ်းလျှောက်တဲ့လူတိုင်းဟာချော်လဲခဲ့ရင်တော့မှ အဲယုံကြည်ချက်ကိုခိုင်မြဲထားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆက်လျှောက်လို့ရတဲ့အခြေအနေရှိပါတယ်အဲ့တော့ယုံကြည်ချက်မပြတ်ကြပါနဲ့ရည်ရည်ချက်မပြတ်ကြပါနဲ့အဲ့ဒီမှာကျွန်တော်တို့ပေးဆက်တာမဟုတ်ပါဘူးပြည်လူထုကြီးတစ်ရက်လုံးကပေးဆက်ရတာဖြစ်ပါတယ်အဲ့ဒီမှာအကုန်လုံးကျွန်တော်တို့ပေးဆက်တာနဲ့ထိုက်တန်တဲ့ကျွန်တော်တို့ရဲ့အနာဂတ်ပန်းနိုင်ငံရှိတဲ့ကြောက်ပါလိမ့်မယ်
မနေ့ကလူငယ်ချမ်းသာခွင့်နဲ့လွတ်လာတဲ့88မျိုးဆက်ငငယ်ရေးနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြအေးကို VOA ကဆက်သွယ်မေးမြန်းခဲ့တာပါအမျိုးသားအောင်ပွဲလေးကိုဂုဏ်ပြုပြီးလူသားချင်းစာနာမှုအရတနင်္ဂနွေလုံးအတိုင်းအတာနဲ့အကျဉ်းသား6000လီပါကိုပြည်ထောင်လူငယ်ခွင့်ပေးလိုက်တယ်လို့စစ်ကောင်စီကကြေညာပါတယ် AAPP နိုင်ငံရေးအကျဉ်းသားများကကိုကြီးစောင့်ရှောက်ရေးအသင်းစင်းအရဆိုရင်စစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားပေါင်း16000ကျော်ရှိခဲ့ပြီး13000ကျော်ဟာအကျဉ်းထောင်တွေအတွင်းမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒီကိန်းကနန်းတွေဟာချက်ကားထားတဲ့ကိန်းကနန်းတွေဆိုပြီးမြင်ပယ်ပါတယ်။အာဆီယံအပါအဝင်နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်နိုင်ငံအချင်းသားတွေကိုအဓိကထားလှုပ်ပေးဖို့မြန်မာစစ်ကောင်စီကိုဖိအားပေးနေကြပါတယ်ရှင
်။နိုင်ငံအချင်းသားတွေလှုပ်ပေးဖို့88မျိုးဆက်ခေါင်းဆောင်ကုမ္ပဏီတောင်းဆိုလိုက်တဲ့အကြောင်းကိုရန်ကုန်ကဖိပို့လာတဲ့သတင်းပေါ်မှာအခြေခံပြီးတော့မခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့လက်နက်ကင်ပဋိပက္ခတွေကြောင့်ဒီစစ်ဘေးဒုက္ခတွေတိုးလာနေတဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။ကရင်ပြည်နယ်မြဝတီခရိုင်တွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ဒေသခံ PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တောင်ရင်မြစ်အနီးနဲ့ဝလီချောင်းတဝိုက်မှာစစ်ဘေးရှောင်ဒုက္ခတွေတထောင်ကျော်ထပ်မံတိမ်းရှောင်လာခဲ့ပါတယ်။မြဝတီခရိုင်တွင်းကစစ်ဘေးဒုက္ခတွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ် KNU ထိန်းချုပ်ရာတပ်မ6နယ်မြေအတွင်းမှာစစ်ကောင်စီကသူတို့ရဲ့သေဘောဘုံစခန်းနဲ့ဗလက်တိုကြီးရွာမှာပြန်ပြီးတော့အခြေချနိုင်ဖို့အတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေဇက်တိုက်လုပ်နေတဲ့အတွက်အနီးတစ်ဝိုက်ကကြီးရွာတွေပေါ်ကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ပွဲခဲ့ပါတယ်ဒီအတွက်သေဘောဘုံကြီးရွာနဲ့အနီးတစ်ဝိုက်ကကြီးရွာသားတစ်ထောင်ကျော်ဟာဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေရတယ်ဆိုပြီးဒေသခံကြီးရွာသားတို့ကပြောပြပါတယ်
အော်အနည်းအားသူတို့ဒီနေ့တင်ရလုံးရဟင်းနဲ့လည်းပြည်တာရှိရယ်။နောက်ဒရုန်းနဲ့သူတို့ပြန်ကျဲတာတွေရှိရယ်။အဲဘလက်တူပေါ့နော်။စင်မောဘုံစခန်းကိုအဲသူတို့ရင်းကစခန်းချခဲ့တယ်စခန်းဟောင်းတစ်ခုသူတို့ကပြန်လူချင်းနေကြတာ။ဟိုဒီရွာရဲမှာလည်းနေကြကြတာတွေရှိတယ်။အိမ်ကြီးပေါ်မှာကြတာတွေရှိတယ်။စင်မောဘုံရဲ့အိမ်ကြီးဆိုလို့ရှိရင်အဲတချို့ပြည့်စည်တဲ့အိမ်ကြီးလည်းပြည့်စည်ပေါ့နော်။နှစ်ဖက်တိုက်ပွဲတွေနောက်ဘယ်နှစ်ဖက်ကြည့်ကြတာ။ပေါ်လီချောင်းရဲ့အဲ့မှာကျွန်တော်တို့ဒီဘွာတွေစီပြီးကြောင်းနေဟိုပေါ့နော်။အဲလိုစခန်းအကြီးကြီးနဲ့မဟုတ်ကိုကြီးကိုကနေအကုန်လုံးပြန်နေကြတယ်။ဟာအခုမှပြေးလာတဲ့လူတွေလည်းရှိတယ်။အလုံးပေါင်းရင်တော့တထောင်ကျော်ဝန်းကျင်လောက်ရှိလိမ့်မယ်။
တောင်ရင်မြစ်တစ်လျှောက်မှာတော့တဲတွေထိုးပြီးနေနေရတဲ့ဒုက္ခတွေကြီးလည်းထောင်ထဲချီပြီးရှိနေပါဗျ။တချို့ကြီးရွာသားတွေကတော့တိုက်ပွဲတွေမဖြစ်ဘူးဆိုရင်အိမ်တွေကိုပြန်နေလိုက်တိုက်ပွဲတွေဖြစ်ရင်ပြန်ပြီးတော့ပြေးလာလိုက်နေကြသူတွေရှိတယ်လို့သူတို့ရဲ့အိမ်ယာတွေမှာစစ်တပ်ကစခန်းချနေထိုင်နေတာတွေသူတို့ရဲ့ပစ္စည်းအသုံးဆောင်တွေမရှိတော့တာတွေနေရင်ပြန်တဲ့အခါမှာဖမ်းဆီးခံရတာတွေကြောင့်လေးကေကောအနီးကကြီးရွာသားတွေဟာနေရမပြန်နိုင်ကြသူတွေလည်းရှိနေတာပါ။သူတို့တွေဟာအခုချိန်မှာအနွေးတဲ့ဆောင်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့လည်းပြောကြပါတယ်။အဓိကကတော့ဆန်စီစားစားတဲ့အခြေခံရိက္ခာတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်ဒုက္ခတွေတအူးကပြောပြပါဗျ။စစ်ထဲတာ
တော့အဲ့ဒီရိက္ခာပေါ့ဒီလိုမျိုးပြီးတော့ဆန်လို့ပေါ့ကျမတို့ကလည်းအဲ့ဒါတွေခက်ခဲနေတယ်အခုပါလက်ရှိကအဲခြေခံစားစားတော့အခုကြီးကလို့နေကြတာအကုန်လုံးကဒုက္ခတွေကြီးရလေ
ကရင်ပြည်နယ်လေးကေကောဒေသမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တနင်္လာနေ့အတွင်းမှာအနီးတစ်ဝိုက်ကျေးရွာပေါင်း10ပါးကျော်ကဒုက္ခသည်တွေဟာတောင်ရင်မြစ်အနီးမှာပဲခိုးလုံနေထိုင်နေကြရပါတယ်။မိုးရင်းကာလမှာလည်းနေစရာအမိုးအကာတွေအခက်အခဲရှိသလိုအခုစောင်းအဝင်ကာလမှာလည်းစောင်းနေအနှွေးတွေလိုအပ်နေကြပါတယ်။အထူးကလိုအပ်တာကတော့စားနပ်ရိက္ခာဖြစ်ပြီးဖျားနာသူတွေအတွက်ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်။နှစ်ဖက်တိုက်ပွဲကာလတနင်္လာနေ့အတွင်းမှာလေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတက်ခိုက်ခံရတာလက်နက်ကြီးတွေပစ်ခတ်ခံရတာတွေကြောင့်စစ်ဘေးရှောင်နေကြီးရွာသားတွေတေဆုံးတန်ရာရတာတွေလည်းရှိနေပါတယ်ရှင်
။ကင်ပီနယ်မြောက်ရီခိုင်တွင်မှာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နောက်ထပ်1000လောက်ပိုပြီးတော့များလာနေတဲ့အခြေအနေကိုထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ကုန်စည်ပို့ဆောင်ရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရယ်အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရယ်ကောင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရယ်စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်ဝင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ပြည်ဝင်မြန်မာပိုင်းကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကိုညစနေအထိဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုတခါတော့လက်နက်ကင်ပဋိပက္ခကြောင့်ကုံစီပို့ဆောင်ရေးပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုကြည့်အောင်ပါ။ကုံစီပို့ဆောင်ရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နေပြီဆိုပေမဲ့အရင်နှစ်တွေကလိုကုံအပြည့်အဝမတင်နိုင်သေးတဲ့အကြောင်းရင်မောင်းတဲ့ရင်လုပ်ငန်းရှင်တချို့ကပြောပါဗျ။လန်ခီမှာငွေကြေးကောက်ခံမှုတွေများနေသေးတာလုံခြုံရေးအရာအခြေအနေကြည့်ပြီးသွားလာရတာတွေကတော့တချို့နေရာတွေမှာရှိနေသေးဖြစ်တဲ့အကြောင်း VOA ကိုပြောပါတယ်မြန်မာနိုင်ငံအတွင်းကုန်စည်ပို့ဆောင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကချင်ရှမ်းမြောက်စကိုင်းမန္တလေးနဲ့ရန်ကုန်မော်လမြိုင်မြရီပြည်ဆွေးနေတဲ့ကုန်တင်ရင်နဲ့ခရီးသည်တင်ရင်တွေအလုံးနီးပါပုံမှန်အတိုင်းပြန်လည်သွားလာနေကြပြီဖြစ်ပေမဲ့လက်နက်ကင်တိုက်ပွဲတွေရှိနေသေးဖြစ်လို့အခြေအနေကိုကြည့်ပြီးတော့သွားလာနေရကြောင်းလုပ်ငန်းရှင်တချို့ကပြောပါရယ်အထူးသဖြင့်စကိုင်းတိုင်းဘက်ကိုဖြတ်တန်းသွားတဲ့အခါမှာတိုက်ပွဲအခြေအနေကိုသတိထားစောင့်ကြည့်ပြီးမှသွားလာနေရကြောင်းကချင်ပြည်နယ်အတွင်းကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးကအခုလိုပြောပါရယ်တခါရည
်တဲ့တိုက်ပွဲဖြစ်တယ်အများဆုံးဖြစ်ရင်ဖြီးတိုင်းဘက်မှာဖြစ်တယ်ကျွန်တော်ပြောပြတဲ့ဆိုရင်ခင်ဦးဘက်တွေစကောင်းတို့အဲရာသာကြီးတို့ဝန်လည်းတော့အပတ်ဒီမှာတိုက်ပွဲဖြစ်တယ်ဒီကိန်းပတ်ဒီမှာလည်းတိုက်ပွဲကြီးကြီးရုံမှာပေါ့ကြိုကြားကြိုကြားဖြစ်တယ်ပေါ့ကိုလမ်းမဆက်တွေကြီးကောင်းလားဆိုတော့ကောင်းတဲ့နေရာမှာတော့မပါဘူးဒါနဲ့တွန်းလာနေကြတာပဲပေါ့တော့ကျွန်တော်ကုန်ရှိတဲ့နဲ့ကုန်ပြီးပို့ဆောင်ရတော့
ဒီနောက်ပိုင်းမှာလုံခြုံရေးအခြေအနေကြောင့်ညပိုင်းဖြတ်တန်းသွားလို့မရတဲ့နေရာတွေရှိနေသေးဖြစ်တဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ရခိုင်ဘက်မှာလည်းဘူးတီတော်မောင်တော်ဒေသဘက်ကိုအရင်လိုသွားလာလို့မရတော့ကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
ကျွန်တော်တို့ကမောင်းတော်ပြောင်းသွားတာပေါ့မောင်းတော်ကလည်းတစ်ခါတည်းကျွန်တော်တို့အဲ့လိုမျိုးဦးပြောင်းမောင်းတော်ပေါ့နော်အဲ့လိုသွားရတယ်သွားတော့အခုကျွန်တော်တို့ကဘယ်လိုပြန်ထိုးလိုက်လဲဆိုတော့အဲ့ဘက်ကဖြစ်နေတော့အဲ့ဒီကသွားတော့လည်းဖြစ်ပြီးမှပဲကျွန်တော်ကထားပြီးတဲ့ကောင်ပါလေအရင်ကတော့မောင်းတော်ပြောင်းပြရတာပေါ့ဟိုရှောင်းသားလိုက်တဲ့သဘောပါပဲ
ကုန်စည်ပို့ဆောင်ရေးဟာကိုဗစ်ကာလတုန်းကအခက်အခဲတွေရှိခဲ့ပေမဲ့နောက်ပိုင်းမှာကုန်ပုံမှန်ပြန်တင်ပို့ခွင့်ရလာချိန်မှာအရင်ကနဲ့ဆိုင်အဆင်ပြေတဲ့အကြောင်းလဲကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ကပြောပါတယ်
ကျွန်တော်ကားရီးရှိရဆိုတော့ကျွန်တော်ကိတ်ကိုးထားလိုက်တယ်။ဒါဆိုဆယ်နှစ်ပိတ်ဆိုလို့ရှိရင်ဆယ်နှစ်နားဆိုလို့ရှိရင်တလား3ကြောင်တလား3ကြောင်ဆိုအသွားပြန်နေပါလေဆိုခိုက်တာပဲဒီအုံနာတရားကို15နှစ်တစ်ပတ်လေးပြန်လာပဲတလား။ဒါပေမဲ့တော့မယ်ကျွန်တော်အသွားသေးနေတယ်လို့ဘုလောက်ပါရင်တော့အပြန်ကျတော့ဒိတ်နေတယ်ဘုလောက်တော့မပါနိုင်ဘူးပေါ့
။လန်ခီးမှာငွေလက်ခံပြေစာမဖြတ်ပေးတဲ့ကိတ်ကြီးတွေကပိုများလာတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးကပြောပါရတယ်။တချို့နေရာတွေမှာတော့လက်နဲ့ကင်ထားတဲ့အဖွဲ့အစည်းတချို့ကငွေကြေးကောက်ခံတာတွေရှိတဲ့အကြောင်းလဲရေမောင်းတွေကပြောပါရတယ်။အထူးသဖြင့်မန္တလေးနဲ့ပဲခူးညောင်ဦးဘက်သွားလာနေတဲ့နေရာတွေမှာလက်နဲ့ကင်ဆောင်ထားတဲ့အဖွဲ့အစည်းတွေငွေကြေးကောက်ခံတာတွေများလာတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကပြောပါရတယ်ခင်ဗျာ
။မြန်မာနိုင်ငံအတွင်းလက်နဲ့ကင်ပဋိပက္ခတွေကြောင့်ကုန်စည်ပို့ဆောင်မှုအပိုင်းမှာအခက်အခဲတွေရှိနေတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကဖိတ်ပို့လာတဲ့သတင်းကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးအဲ့ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံးတဲ့ American တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ခင်ဗျာ။
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 13ဒါမှမဟုတ် Thaicom 6 တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဗီဒီယိုကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ 19.25 30မိနစ်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုစီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်တွေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာစီစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါ။အမေရိကန်စစ်မှုထမ်းတွေအရေးအိုးအိမ်မဲ့သူတွေအရေးအပါဝင်ရရွာတွင်ကအကူအညီလိုအပ်သူတွေရဲ့အခွင့်အရေးအတွက်နှစ်ပေါင်းများစွာရှေ့တန်းကထုတ်ဖော်ပြောဆိုလှုပ်ရှားခဲ့သလိုဆက်ပြီးတော့လည်းလှုပ်ဆောင်သွားမယ်လို့ American စစ်မှုထမ်းအဖွဲ့အစည်းတွေကပေးအပ်တဲ့ Most Influential Award ဆုချီးမြှင့်ခံရသူ Matt Ainsley ကျော်ကပြောပါရယ်မြန်မာရေးနဲ့ပတ်သက်လို့လည်းသူနေထိုင်တဲ့ California ပြည်နယ်တွင်ကခရိုင်အတော်များများမှာမြန်မာဒီမိုကရေစီရေးထောက်ခံအားပေးတဲ့ဆုံးဖြတ်ချက်တွေချမှတ်လာအောင်ရှေ့တန်းကကြိုးပမ်းနေသူတဦးဖြစ်ပါရယ်အမေရိကန်စစ်မှုထမ်းအဖွဲ့အစည်းတွေဖြစ်ကြတဲ့ One Vet One Voice နဲ့ American Legion တို့ကပေးအပ်တဲ့ The Most Influential Award ဆုချီးမြှင့်ခံသူ Matt Ainsley ကျော်ခေါ် Valerie Chabot ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ပြည်တွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
Matter is a little of view you ချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်။မြန်မာလေးနဲ့ VOA ကိုလည်းကျေးဇူးများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။ Matter is a little ကဒါ California ဒီနယ်မှာပေါ့နော်မြမအရေးအပါအဝင်ဒီကိုယ့်ရဲ့ရက်ရွာအတွင်းမှာရှိတဲ့လူမှုအချို့ပြုလုပ်ငန်းတွေကိုလည်းအများကြီးလုပ်နေရဆိုတာကိုသိရတယ်။အဲ့ဒီအတွက်လည်းအသိမှတ်ပြုဂုဏ်ပြုခံရတဲ့စုတွေကိုလည်းတော်တော်များများရထားတယ်လို့သိရတယ်ဒီနေ့အတွင်းမှာဆိုရင်မေလာထဲမှာရှီရိုစုပေါ့နော်အာရထားတယ်ဆိုတာသိရတယ်နောက်ပြီးခဲ့တဲ့တိတ်မကြခင်လောလောလတ်လတ်ဒီနိုဝင်ဘာလထဲမှာကိုပဲအဲစစ်မှုထမ်းတွေစစ်မှုထမ်းဟောင်းတွေပါဝင်တဲ့အဖွဲ့အစည်းတွေကနေပြီးတော့မှပေးတဲ့အာ Most Influential Award ပေါ့နော်ဒီကိုရဲ့ရတွင်းမှာတော့ဟိုဗမာလူပြောရင်တော့ဩဇာအရှိန်ဟွာရှိတဲ့တရားဖြစ်အတိမတ်ပြူတယ်ပေါ့လေနော်ကိုယ့်ရဲ့လှုပ်ဆောင်ဆောင်ရွက်ချက်တွေတက်လို့ထင်ပါတယ်အဲ့ဒီအတွက်လည်းအများကြီးဂုဏ်ယူပါတယ်ရှင
်အမတော့ကျေးဇူးတင်ပါတယ်အမတော့ most influential ဆိုမသုံးချင်ဘူးအမတော့ most liked ပေါ့ဘာလို့အမကတို့နဲ့တွေ့လို့ရှိရင်အာဟီဟာနဲ့အကုန်လုံးနဲ့တည်ကြအမတိုင်အမျိုးသားပြောသလိုပေါ့သူက event တစ်ခုသွားပြီဆိုလို့ရှိရင်အယူအယောက်40ရှိလို့သူကအယောက်40လုံးနဲ့သူကခင်ပြီးထွက်လာတာအဲ့လိုမျိုးပေါ့နော် most liked တို့ပဲအမပြောချင်တယ် influential ကတော့ဟိုဒါတို့ပြီးတာပေါ့လေဆိုတော့ဒီစုကိုတို့ပေးတာဒုတိယနှစ်ပေါ့ဒုတိယနှစ်ကယ်လီဖိုးနီးယားစိတ်မှာပေးတာဒုတိယနှစ်ပေါ့เนาะဒုတိယနှစ်ဆိုတော့တို့ဘယ်သူနေနဲ့ပေါင်းပေးဆိုတော့ San Francisco Chronicle တို့လည်းပါတယ်ပြီးတော့အထူးသဖြင့်ဒီ One Back One Voice ပေါ့တို့ကနေပြီးဥစည်းချင်းပါတယ်ပြီးတော့အဲ့ဒီချိန်မှာလည်းတို့ဒီ American Legion ကတို့ကအမှန်ကတော့စစ်မှုထမ်းဟောင်းတွေအတွက်ပေးခြင်းဖြစ်တယ်စစ်မှုထမ်းဟောင်းတွေပေးပြီးလို့ရှင်တို့ကအငဲနဲ့ Civilian လူတစ်ယောက်ကိုထည့်တယ် Volunteer Service Award ပဲဖြစ်ဖြစ် Most ဘာတို့ Title တွေတို့ကြည့်တာပေါ့ကြည့်တော့ဒီမနစ်ကတော့အမျိုးသားတစ်ယောက်ပေါ့เนาะမြန်မာတော့မဟုတ်ပါဘူးဒီအမျိုးသားတယောက်ရတယ်ဒီနေ့ကျတော့အမအပေါ့အမတော့ most influential ဆုကိုရခဲ့တယ်သူတို့ကဘာကိုကြည့်လဲဆိုတော့အားလုံးကတော့ထင်နေကြတာအမမြမရေးနေရအမှန်မဟုတ်ပါဘူးအမကဒီအမေရိကနိုင်ငံမှာရောက်လာတာအနည်း20ကျော်အနည်း20ကျော်မှလည်းအမဒီဟိုဘယ်လိုပြောမလဲမြမအရေးမြမအရေးတင်မဟုတ်ပဲနဲ့အဲတခြား community အရေးတွေအဲရှိနေရတော့အမ speak out အများကြီးလုပ်ခဲ့ဘူးပါတယ်အမလေးစဉ်းစားကြည့်ဒီဘက်မှာအမတို့ homeless တွေအထူးသဖြင့် homeless တွေများနေရပေါ့နော် homeless တွေကအများကြီးရှိတယ်အုံမဲ့အိမ်မဲ့အများကြီးရှိနေတယ်ဒါပေမဲ့ organization ကလည်းအများကြီးရှိတယ်ဖိုင်းလင်းတွေကလည်းအများကြီးပေးထားတယ်ဘာဖြစ်လို့ဒါမှမထိရောက်ကြလဲထိရောက်မှုမရှိကြလဲသုံးနာမှဆိုအမအဲ့တော့ speak out လုပ်ခဲ့တာလုံခဲ့တဲ့3-4မိနစ်ကပေါ့နော်အဲ့ဒီအပြင်အမအခုအဲအဲ့ဒီအချိန်တည်းမှာအမအရင်တော့ဆိုရင်အလိုလျောက်ပေါ့ဘာတွေကို speak out လုပ်ရမလဲဘာတွေဖြစ်နေသလဲဆိုအမကထပြီးတော့ပြောတော့တာပဲကိုပြောစရာရှင်ကိုပြောတယ်ကိုလှုပ်တင်လှုပ်ထိုက်တာကိုလှုပ်တယ
်ဆိုတော့ဒီလိုစုတွေကိုချီးမြှင့်နေဆိုတာကလည်းအခုလိုဒီအများအတွက်ပေါ့နော်ကိုစားပြုပြီးတော့သူတို့ရဲ့အတန်တွေကိုထုတ်ဖော်ပေးတဲ့အတွက်ပြောတယ်လို့ပြောနိုင်မလားရှင်ဘာကြောင့်ဒီစုကိုပေးတယ်လို့တော့နားလည်လို့ရမလဲ
ဟုတ်တယ်ညီမလေးပြောတာအဲ့လိုပဲပေါ့နော်ညီမလေးအမားတို့တစ်ခုခုဖြစ်လို့ရှင်အမားတို့ရဲ့ငြိမ်လို့မရဘူးအထူးသဖြင့်အမားဥပမာနေနဲ့အမားပြောအမားတို့မြန်မာ community ပေါ့နော်အမားတို့မြန်မာ community ဆိုရင် America မှာဆိုရင် we are a underserved community လို့ခေါ်လို့ရတယ်နော်ဆိုတော့ underserved community မှာပါဇက်ပိတ်နေလို့ရှိရင်ဘာမှဖြစ်လာမှာမဟုတ်ဘူးလေကိုကတခြား community ညာတန်းတူခွင့်ရလို့ရှိရင်ကို speak out လုပ်ကိုလုပ်ရမယ်ဆိုတော့အမားဒီအရင်ကတည်းက speak out ခုနမြန်မာလေးကိုအမားပြောသလိုပဲအမားတို့မြန်မာစာသည်မြန်မာစာသည်တရုတ်လူမျိုးတွေဟဟလားတရုတ်ဘာသာစကားspanish ဘာသာစကားလို့မတက်ကတူမှာဘာသာတရက်နဲ့ရှိနေတဲ့အတွက်လေအမားလည်းဒီလိုမျိုးမြန်မာရဲ့စာသားကိုဒီလိုမျိုးထဲမှာသင်ကြားလို့ရအောင်အမားကျိုးစားမယ်လုပ်နေရပေါ့နော်ဟိုအမလုတ်ခဲ့တာတော့အများကြီးရှိပါတယ်ညီမလေးတွန်းတာပေါ့ကိုတွန်းတဲ့ကလာတော့ကိုတွန်းတယ်အထူးဖြစ်ရတော့တို့နားတဲ့ရောက်ဖို့အရေးကြီးတယ်နားတဲ့ရောက်ရမယ်ပြီးရင်တို့မမေ့သွားရအောင် constantly reminding ပေါ့ hey you, we have this constantly reminding လုပ်ရမယ်အဲ့လိုမျိုးပေါ့ဟုတ
်ဒီလိုမျိုးအခုဒီမြန်မာနိုင်ငံမြန်မာအရေးကိုပေါ့နော်စပြီးတော့လုပ်ရင်းနဲ့ဒီလိုမျိုးစုကိုလည်းချင်းချင်းခံရတယ်ဆိုတော့ဒီလိုစုချင်းချင်းခံရတာတွေကကိုအတွက်ကကိုလှုပ်ဆောင်နေတဲ့အလုပ်တွေအပေါ်မှာဘယ်လောက်ထိပံ့ပိုးမှုဖြစ်သလဲရှင
်မြန်မာလေးပံ့ပိုးမှုအများကြီးရှိပါတယ်ဘာလို့ဆိုတော့အမဒီနိုင်ငံမှာကကိုတခုလှုပ်တော့မယ်ကိုလှုပ်စရာအရေးရှိလာပြီဆိုရင်တို့တွေကအဲ့ဒါကိုပဲကြည့်တာလေ background ကိုတို့ check တယ်ဆိုတာတို့ဒါကိုပဲတို့စစ်တာပေါ့နော်ဆိုတော့ဒါကတော့ကိုအတွက်ကဟိုဘဝပန်းနိုင်နေရပန်းနိုင်တခုပေါ့ပန်းနိုင်နေရပန်းနိုင်တခုဖြစ်တယ်ပြီးတော့လည်းနောက်တစ်ခုကကြာတော့ကိုနောက်ပိုင်းဘာမဆိုပဲကိုလှုပ်မယ်အဲကိုလုံးမဲ့အရာဆိုလို့ရှိရင်လည်းအဲမနောက်နေတော့ဘူးပေါ့ဘာဖြစ်ဆိုကိုကဒါတွေအရင်တော့လုတ်ခဲ့တယ်ဆိုတော့ record ဆိုတာလည်းရှိသွားတယ်လေအဲအကြောင်းမလို့ပါဟုတ
်ဆိုတော့အခုလက်ရှိကောဟိုအမမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့เนาะဘာတွေများအဓိကဆောင်ရွက်ဖြစ်လဲရှင
်မြန်မာရေးပါလုတ်တယ်ခုနမြန်မာလေးကိုမပြောသလိုပဲအမကအခွင့်ရပြောတာပဲဘာဖြစ်ဆိုညီမတို့မြန်မာနိုင်ငံအကြောင်းကမမေ့ဘူးအရေးကြီးတယ်မေးမသွားဘူးอ่ะအရေးကြီးဘာလို့ဆို US မှာက problem ပမာတင်ရှိလာမဟုတ်ဘူးလေ Ukraine ရှိမယ်ကမ္ဘာအခုလဲ Taiwan အရေးရှိမယ်ပြီးရင် Colombia အရေးရှိမယ် drugs ဝါတွေအရေးရှိမယ်ဆိုသူတို့မှာအရေးပေါင်းတောင်း6000ရှိတယ်ဆိုတော့ကိုမြန်မာအရေးရာတစ်ခုတည်းအများကြီးတဲ့တစ်ခုအပါဝင်ဖြစ်တဲ့အတွက်အမအတွက်ကအချင်းရလို့ရှိရင်အမအစည်းအဝေးမှာဆိုရင်ကိုအတွက်7 minute ရရင် excel minute မှာ8 minute ကမြန်မာအရေးပြောတာတစ်ခုဖြစ်တာနဲ့အဲ့ဒါအရေးကြီးပြီဆိုတော့အမသူတို့တင်ပို့ပို့ပေးတာပဲလေတင်ပို့ပေးမယ် speak out လောက်မှာအမတောင်းပြီ decision လုပ်ပြီးတော့ဘာမှဆက်သွားမလဲဘယ်လိုဆက်လို့မလဲအသူတို့ decision ဖြစ်သွားပြီလေဆိုတော့ညီမလေးလည်းသိရတဲ့အတိုင်းပဲ congress မှာအယောက်900ကျော်ရှိတယ်ဟုတ်တယ်မလားကိုနဲ့သိရတဲ့အထက်မှာအယောက်20ကျော်30ကျော်ဆိုတော့အထူးသဖြင့်တော့အမကဒီတချို့ congress တွေကိုသူတို့အချင်းချင်းကိုညီမအရေးကြောင်ပြောဖို့တိုက်တွန်းဖို့ speak out လုပ်ပေးနိုင်တိုက်တွန်းပေးနိုင်ဆိုတော့အမဒီလောက်ထိပဲအမသွားနိုင်တယ်ဆိုတော့အမလုပ်ပေးနိုင်ပြီးအမသိရ connection နဲ့အမသွားပြီးတော့ speak out လုပ်ပေးနိုင်တယ်တွန်းပေးနိုင်တယ်အဲ့လားပြပေါ့
ဟုတ်ဒီကယ်လီဖိုးနီးယားဘက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ့နော် resolution ဟု
တ်ကဲ့
ကြာနိုင်အောင်ကြိုးပမ်းတဲ့နေရာမှာလည်းအမဒီကပါဝင်ခဲ့တယ်လို့ဟိုသိထားပါတယ်ဆိုတော့ဒီဆုံးဖြတ်ချက်မျိုးကြာဖို့ကဘလောက်အရေးကြီးတယ်လဲဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအတွက်ဘာတွေအထောက်ပံ့ပေးနိုင်မလဲရှင
်အခုဆုံးဖြတ်ချက်ကြာတော့အမတို့အရင်တော့ညီမလေးသိတဲ့အတိုင်းပဲဘာမှအဲ့ပေါ်တော့သူတို့တွန်းနေကြတယ်ပြီးတော့ဒီရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့2018မှာသူတို့ဒီလိုတင်ထားကြတာရှိရယ်ဆက်နှစ်ရောက်လို့ရှိရင်သူကရည်ရွယ်သွားတယ်ပေါ့နော်သူတို့တချို့ agreement တွေသူတို့လိုချင်တာတွေညီမလေးရဲ့သူကဟိုဘယ်လိုပြောမလဲပါတီတစ်ခုနဲ့တစ်ခုကအဲဟို both party supposed to work together that's right ဒါပေမဲ့သူတို့တခုပါတီတစ်ခုနဲ့ပြင်းပြင်းကျက်ချင်းနဲ့ရည်ရွယ်ချက်ချင်းကမတူကြဘူးမတူကြတဲ့အတွက်တချို့တွေကလည်းငါတို့နိုင်ငံအတွက်ဘာကြံမလဲငါတို့နိုင်ငံဘာလုပ်ပေးရမလဲဆိုတာအမြင်နဲ့ကြည့်တဲ့ congressman တွေ women တွေလည်းရှိတယ်ဆိုတော့အမဘက်ကဘလုပ်ပေးနိုင်တာတစ်ချက်ကအမအဲဘလို့စလုပ်တယ်လဲဆိုတော့ဟို direct direct ကြီးကို federal ကိုသွားမယ်အစားအမကတော့ city county level နဲ့စခဲ့တာပေါ့ဒီ San Mateo county မှာ resolution တရက်ထုတ်ခဲ့တယ်ပေါ့နော်ဒီတော်လိုင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထုတ်လဲထုတ်ခဲ့ပြီးတော့အဲ့ဒီမှာအဲကောင်တီ9ခုအမတို့ဘေးအရီးယားမှာကောင်တီ9ခုဆန်ဖရန်စစ္စကိုပါမယ်အလမီဒါပါမယ်ဆန်တာကလာရာပါမယ်ပြီးနာပါပါမယ်ဆနိုမာပါမယ်ဒီအဲ့ဒီကောင်တီ9ခုကနေပြီးတော့ပြိုင်တူအဲဒါကိုသူတို့လည်းသဘောတူညီပါတယ်ဆိုပြီးတော့သူကတော့ certificate မထုတ်ဘူးဒီတိုင်းပဲအဲသဘောတူညီနေပေါ့နော်အဲ့ဒီအချိန်မှာတရက်အချိန်မှာအမကယ်လီဖိုးနီးယားစစ်ကိုတင်လိုက်တော့ကယ်လီဖိုးနီးယားစစ်ကိုတင်တဲ့အချိန်မှာဒီဆက်နစ်ပေါ့နော်ဒီ assembly member နဲ့ဆက်နစ်ကယ်လီဖိုးနီးယားဆက်နစ်ဘက်ကပြောခွက်ကနေပြီးအမကူညီပြီးတော့တင်ပေးတာတင်နေဆိုတော့အဲ legislature မှာအောင်သွားတယ်ပေါ့ကယ်လီဖိုးနီးယားမှာအောင်သွားတယ်ဒါပေမဲ့အမားတို့က80လောက်တွန်းဖို့ဆိုတာကသူတို့ကအနည်းဆုံးသူက I think 5 resolution must pass from the local level ဆိုတော့အဲ့အမား6 3လ4လလောက်မှာတည်ရဲ့အချိန်ကျတော့အမားစတင်လှူရှားလိုက်တယ် service မှာလှူရှားတော့ပေါ့အဲ့မှာသူတို့အတိမတ်ပြုတ်လိုက်တယ်ပြီးတော့အခုဘာမှတည်တာမှသူကအတိမတ်ပြုတ်ပြီ August 8ကိုသူကဘာမှတည်ဆိုပြီးတော့အတိမတ်ပြုတ်ခဲ့တယ်အဲဆိုတော့ we need to pass somethingto you know လို့ပြောမယ်မအရေးကိုသိအောင်လို့ပေါ့ကိုစူးစမ်းမှာပေါ့အဲ့လိုမျိုးအမတွန်းနေတာလေခုဟုတ်
Okay. အခုမြန်မာအရေးမှာဆိုလို့ရှိရင်လည်းအမျိုးသမီးငယ်ရေးရှိတဲ့မှာအများကြီးပါနေတာတွေ့ရပါတယ်ဆိုတော့ matter is လို့ကြော်လို့လို့ကြတော့လည်းပြပမှာရှိနေတဲ့အမျိုးသမီးတွေရာလည်းပဲဒါမြန်မာအရေးကိုတက်နိုင်တဲ့ဘက်ကလုပ်တယ်ဒီတွင်းမှာလည်းအဲ့လိုပဲအမျိုးသမီးတွေလုပ်နေကြတာရှိတယ်နိုင်ငံတကာမှာရောက်နေတဲ့အမျိုးသမီးတွေများပြပေါ့နော်သူတို့နဲ့ရောချိတ်ဆက်ပြီးတော့မြန်မာအရေးလှုပ်ဆောင်တာတွေရှိပါသလားဒီအမျိုးသမီးတွေရဲ့ဒီလိုပါဝင်မှုအခန့်ကဏ္ဍရောဘယ်လောက်ထိရေးပြီးကြီးပါလဲရှင့်
အညီမအရေးအများကြီးကြီးတာပေါ့ဘာဖြစ်လို့လဲဆိုတော့ဟိုအမျိုးသမီးတွေဆိုရင်အခုအမားတို့21ရာစုမှာဆိုရင်အကုန်လုံးအမျိုးသားနဲ့အမျိုးသမီးကတန်းတူရင်းပေါင်းရှင်နေတာအထူးဖြင့်အမေရိကန်မှာဆိုရင်အမျိုးသား CEO ဖြစ်နိုင်တယ်လို့အမျိုးသမီးလည်း CEO ဖြစ်နိုင်တယ်သိရမလားဆိုတော့အခုဒီမှာအမားကိုအနောက်ဘက်မှာကူညီနေတဲ့ဒီအများစုကအမျိုးသမီးတွေပဲညီမလေးအမျိုးသားတွေတက်ကနဲတယ်ပေါ့နော်အမျိုးသမီးတွေလည်းဥစားနေအမျိုးသမီးဖိတ်လိုက်လို့ရှိရင်အမျိုးသမီးတွေကနာလာများတယ်မြန်မာနိုင်ငံအတွက် speaker လုပ်ပေးပါလို့ခေါ်လိုက်လို့ရှိရင်အမျိုးသမီးတွေကထွက်လာတာများတယ်အထူးသူတို့ဒီ community မှာလာပြီးစကားမပြောအဲ့မှာအစီအမံဆိုလို့ရှိရင်အမတ်တမယက်တီပေးနေအခုလိုအမျိုးသမီးတွေကြီးပဲတခြားနိုင်ငံကလူတွေကပဲအမတ်တို့ကိုအမတ်တို့ဘက်ကိုယက်တီပေးနေအမျိုးသမီးတွေအများကြီးရှိပါတယ်ညီမလေးအဲ့ဒါလည်းအတော်တော်အရေးကြီးပါတယ်ဟုတ
်အခုချိန်မှာကိုကနိုင်ငံတကာနေပြီးတော့မှကိုကလွတ်လပ်တဲ့နေရာတစ်ခုကနေပြီးတော့ကိုကပတ်ပို့ကူညီပေးနေရတာ哦ဆိုတော့ဒီလိုခက်ခက်ခက်ခက်ရုန်းကန်နေရတဲ့အမျိုးသမီးတွေအတွက်ကောအခုချိန်မှာဘလို့ခွန်အားဖြစ်စေမယ့်စကားမျိုးပြောနိုင်မလဲရှင
့်ဒီအမျိုးသမီးတူကြီးပေါ့မြန်မာပြည်ပြည်လုံးဆောင်ပေးနေတဲ့ဒီပါရအမျိုးသမီးတူကြီးရောအပြည်ရင်းမှာရှိအမျိုးသမီးအမားပြောချင်တာတော့တခွန်းမဲ့ပြောချင်ပါလေဇွဲမလျှော့ဘူးပါပဲအင်္ဂလိပ်လိုပြောလို့ရှိရင်တော့ nothing is impossible under the sky if you try ဟိုအိမ်ထဲမှာထိုင်ငိုပြီးတော့ငိုမဲ့အစားအာငါတို့မှာ hopeless ဖြစ်နေလို့လဲစားတခုခုလုပ်တာဒါဒီကောင်းကင်ပြားကြီးအောက်မှာမဖြစ်နိုင်တာဘာမှမရှိကိုစူးစမ်းလို့ရှိရင်မဖြစ်နိုင်တာဘာမှမရှိဖြစ်ဖို့ဖြစ်ရမယ်စူးစမ်းကြပါဆွဲမလျှော့ပါနဲ့အတင်းထားကြပါ Again nothing is impossible under the sky if you try
တော့ကြာနေညာတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုမတ်ခင်ဖြူထွေးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ရင်းသုံးတုဒ္ဒဆုံနဲ့အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါ။တုဒ္ဒဆုံနဲ့အမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်အနောက်ဖက်မျက်နှာက Leaders Khan တပတ်ကို၄ရက်ပဲလှုပ်ကြတဲ့ကုမ္ပဏီတွေနဲ့အမတ်ရဲ့စိုးကြိုးတွေကိုဘယ်လိုထိန်းချုပ်မလဲဆိုတာတွေကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဒီပြည်ရဲ့ရှာကြည့်ကြော်စင်းလေးလာတဲ့ဝင်ရောက်လာချိန်မှာနေတိုးဖွဲ့ဝင်နိုင်ငံတွေရဲ့ခြေပဲမျက်နှာစာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့ဝင်တွေဥရောပကိုရောက်လာပါတယ်။ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အခြေပဲမျက်နှာစာကိုသာမကမြောက်ဖက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ်။ Here we go.အမေရိကန်နောက်မြောက်ပြည်နယ်အလက်စကာအခြေဆိုင် ISN Leaders Camp မှာပုံမှုလွှဲရိုက်ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 ဂျက်တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်အလက်စကာပြည်နယ်ရဲ့တမှုထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်ကမ္ဘာနေရာတော်တော်များများကိုပြန်တမ်းခဲ့ဘူးပဲဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
ဒီဝေဟင်ပိုင်နဲ့ကိုမဟာပြူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါအခုလိုပြန်တမ်းရမှာအာတိတ်ဆဝန်ဒေသအထိရောက်ပါတယ် IRSN လေတဲ့အခြေစိုက်စခန်းမှုဘုံမှုကြီး David Ajax Parkland က
It's hard to understand that looking at a normal map
ရေသုံးသမမြေပုံမှာဆိုရင်တော့ Alaska အပေါ်ဘက်မှာရှိနေတာပါဒါပေမဲ့ကမ္ဘာမြေပုံမှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ပိတ်ချမ်းကဘယ်နေရာလဲမဆိုနေနေတာကိုတွေ့ရမှာပါ
ဥရောပဆိုရင်လေအာတိတ်သမုတ်တရားရဲ့တစ်ဖက်ကမ်းမှာဖြစ်တယ်လို့ရုရှားနိုင်ငံဟာဆိုရင်လေကီလိုမီတာ100တောင်မွေးပါဘူးအင်ဒိုပစိဖိတ်ဒေသနဲ့ဆိုရင်လေနီးပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ Leaders Camp ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့မှုရတယ်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူ Shamas Daniels က
DOD argued that the cost to
Alaska ရဲ့သဘာဝဝန်းကျင်ရာသီဥတုစတာတွေကြောင့်အဲဆန်လေတဲ့အခြေစိုက်စခန်းထိမ့်သိမ့်လည်းပတ်တဲ့စီကြီးလွန်းနေလို့ကာကွယ်ရေးဌာနကပြောနေတာပ
ါ။ဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစခန်းရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှင်ထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စခန်းရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါတယ်။အဲ့ဒီနောက်အင်အားရှော့ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီး ထပ်မံပြီးတော့တက်ချထားသလိုလေရင်ပြည်လန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ3600သုံးဆွဲခဲ့ပါတယ်ဘူမူလွိုင်းရိုက်က
ဒီနေရာကအတက်အဆင်းအများရှုပ်တဲ့နေရာပါအလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပါ
Alaska ဝေဟင်ပိုင်နဲ့ဟာ Florida တဲ့ပူကျပြန်ပြီးအရေးပါတဲ့ဒေသဖြစ်တယ်လို့ Alaska ထက်လွတ်တော်အမတ် Dan Sullivan ကပြောပါရယ်ရုရှားတွေရဲ့အနေနဲ့ပတ်သက်ပြီးတော့လဲသူကအခုလိုထောက်ပြပါရယ
် They've been doing bear bomber missions we've had to scramble more
သူတို့ကဘုံကျဲလေယာဉ်တွေနဲ့လက်လက်သွားလာနေတာတွေကိုဒီဘက်က F-22 တိုက်လေယာဉ်တွေနဲ့လိုက်ပြီးဂျားဝင်တားဆီးတာမျိုးတွေ1989ခုနှစ်တွေလောက်ကတည်းကစရင်ပိုလှုပ်လာရပါတယ်သူတို့ဟာဒီဘက်မှာပိုအတင့်ရဲလာတဲ့သဘောပါဒီဘက်ခေတ်မှာအာဏာချုပ်ကင်ထားသူတွေအနေနဲ့ခရမ်းရမ်းပြုတ်မှုဆောင်ရွက်လာတာဟာတကယ့်အင်အားကြီးသူတွေရဲ့အပြုတ်မှုဖြစ်တယ်ဆိုတာမျိုးပူတင်နဲ့ရှီကျင်းပင်နားလည်ထားတယ်လို့ထင်ပါတယ
် F-35 နဲ့ပြည်နယ်မြို့တော်ကလေတပ်အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စုဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအာကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းငွေတွေမှာတပတ်ကို၅ရက်လုပ်ရတာပါ Volt company လုပ်ငန်းတွချဲ့ရေးဌာနအကြီးအကဲ Sarah Ray ကတင်းနေနေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ
်တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီSan Francisco က Bolt Company ကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
လောက်က9ရက်ကနေ4ရက်ကိုရွှတ်ချခြင်းကတသက်သက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအယုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရွှတ်ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ပုံစံလေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။company software engineer Sarah Yan က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ
် Like coming back on Monday I definitely feel like a lot more refreshed
ဒီလာဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါတယ်2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်းပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်ကျမကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
် California ပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ် Mark Takano က
That's what we're seeing with the great resignation is people are not just automatic
အရင်လုပ်ငန်းခွင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မကြိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်လှုပ်ကြိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်တက်နေပါတယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်50တုံးဆွဲခဲ့ပါတယ်ခင်ဗျာစာရင်းစာကြံတွေကိုတီးကြခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမံအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောကုန်ချက်ယူအပါအဝင်အိမ်တွေကစာရင်းစာကြံတွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ
I appreciate that
တမတားတဲ့ပုံနဲ့အလွယ်တကူစွန့်ပစ်လိုက်ရုံပါပဲ။ဘာမှတိတ်အလို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လေမေးခွန်းထုတ်နေကြပါတယ်။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန္တရာယ်ရှိတဲ့မီသိန်းဓာတ်ငွေထုတ်လွှတ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွင်းစားကြံအမိုက်ကိုလက်ခံနေမှာဒီရခင်ဗျာ
ဒ
ကိုအောင်စုစည်းတင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။ VOA ကနေတောက်ချာနေညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဒီညအတွက်နောက်ဆုံးကြန့်ရှိတဲ့အစည်းအဝေးတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာ Organic စိုက်ပျိုးထုတ်လုပ်သူများအသင်းတည်ထောင်သူဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစင်ကပိုးသက်ဆေးဟာအဆိတ်ဆိုတာကိုသုံးဆွဲသူတွေနားလည်ဖို့ရောင်းချသူတွေအသေးချာတည်ထားဖို့လိုအပ်တယ်လို့ပြောပါတယ်။ဘာကြောင့်ပါလဲအပြည့်စုံကတော့ဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံမှာဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အန်ဒီရရှိနေတာတခုကပိုးသက်ဆေးတွေအန်ဒီရပေါ့နော်ပထမဆုံးပိုးသက်ဆေးပေါ့နော်မြန်မာနိုင်ငံမှာတုံးနေတာဘယ်နှမျိုးလောက်ရှိပါလဲဆရာမ
အဓိကတော့ကျမတို့ဒီစိုက်ပျိုးပညာရှင်တွေနဲ့ခွဲရတော့ကိုးတွေကိုပေါ့နော်ထိလို့ရှင်သေးတဲ့အစိတ်ထိသေးအစိတ်စားသေးအစိတ်ရှူသေးအစိတ်နောက်ပြီးတော့ဒီသူ့ရဲ့အာယုံကြောစနစ်ကိုတိုက်ခိုက်တဲ့အစိတ်တွေနောက်တစ်ခုကဒီပေါ့အဖို့မြုံသွားတဲ့ဆေးပေါ့စသဖြင့်ပေါ့လေဒီ chemical ကလည်းအမျိုးမျိုးရှိရဲ့ပေါ်မှာလဲသူက trade name တွေအမျိုးမျိုးနဲ့တော့ဟိုထုတ်နေကြတာရှိပါတယ်ဆရာမဟုတ်လား
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာအဓိကပေါ့နော်စိုက်ပျိုးရေးမှာဘယ်နေရာတွေမှာပိုးသက်ဆေးအများဆုံးသုံးပါလဲပြောပြပေးပါဆင်မ။ဟိ
ုညာတော့အဖြစ်တော့ပေါ့နော်ဒီပိုးသက်ဆေးကိုဟိုသုံးမအဆင်ပြေမယ်ဆိုရဲတင်းနံနေရှိရဆင်မရဲ့ဥမာဆိုပါတော့ကျမတို့ဟင်းသင်းဟင်းရွက်ပေါ့နော်ဟင်းသင်းဟင်းရွက်တွေမှာဆိုလို့ရှိရင်ဒီဂေါ်ဘီလိုမျိုးပေါ့ဒီလိုရှမ်းပြည်မှာအများကြီးစိုက်တယ်ဆိုလို့ရှိရင်ဒီဘော်ဘီနောက်ပန်းဘော်ဘီအဲ့ဒါတွေကကျတော့ဟိုမတုံးရင်ဒီအဆင်မပြေဘူးလေနောက်ပြီးတော့ဒီလိုအောက်ပမာပြည်တို့ဘာလို့မှဆိုရင်ပဲဒီပေါ့ပဲရောင်ရှည်တို့ဘာလို့ဆိုရင်ပိုသက်ဆေးမဖြန်းရင်ဒီပဲရောင်ကဖြစ်ကိုမလာဘူးပေါ့အဲ့ဒါတွေမှတုံးတယ်နောက်တစ်ခါကျတော့မြန်မာနိုင်ငံရဲ့ပဲစိုက်ခင်းတွေပေါ့များတော့အဖြစ်ဆိုရင်စပားမှာတော့ဟိုပိုသက်ဆေးကဒီလောက်ကြီးမဆိုးဘူးဒါပေမဲ့စပားစိုက်တဲ့လူတွေကတော့ပေါင်းသက်ဆေးတော့တော်တော်တုံးကြတယ်ဆရာမပေါင်းသက်ဆေးတုံးတယ်အဲနောက်ပြီးတော့တတိဝလာနေပါရီမှာဆိုရင်လည်းတီးထိုးရင်အဲကောက်ွယ်ဖို့အတွက်အဲအဲ့ဒါမျိုးတွေကိုလည်းတော်တော်များများပုံဆွဲချတယ်ဒီတော့တောင်သူတွေကဒီမြန်မာနိုင်ငံမှာဆိုရင်2004နောက်ပိုင်းကနေစပြီးတော့တုံဆွဲမှုတွေကတော်တော်မြင့်တက်လာတယ်ဆိုတာ FAO data တွေအရသိနိုင်ပါတယ်ဆရာမ
ဟုတ်ကဲ့ပါဆရာပိုးသက်ဆေးတွေကပေါင်းသက်ဆေးတွေကအန်ဒီရတော်တော်ရှိတယ်လို့ဟိုလူတွေကသိတယ်သိရင်လည်းလဲအခုတုံးနေရတာတွေရှိရပေါ့နော်ဆိုတော့ဒီအန်ဒီရကိုဘလို့ကာကွယ်နိုင်လဲပေါ့နော်ပိုးသက်ဆေးကိုမတုံးမဖြစ်တုံးရမယ်ဆိုရင်ဘလို့တုံးရမလဲအရင်ပြောပြပေးပါဆရာမ။ဟ
ိုကျွန်မဖတ်ဖူးတယ်ပေါ့နော်ဒီအမေရိကဆရာမရစ်ချတ်ကဆန်ပြောတာကိုပဲကျွန်မကိုးကားပြီးတော့ပြောချင်တာပေါ့နော်ဒီရစ်ချတ်ကဆန်တို့ခေတ္တဝါကြတော့တိမ်ညှက်ဖျားတွေဖြစ်တဲ့အခါကြတော့ဒါကိုချန်နှိမ်နင်းဖို့အတွက်ဒီပိုးသက်ဆေးကိုတီထွင်ခဲ့တယ်တီထွင်တဲ့လူက Nobel ဆုရောင်းမှရတယ်ဆရာမ။ဒီတော့နည်းပညာတစ်ခုကလူသားချိုးပြဖို့အတွက်ပေါ်ပေါက်လာတာပေါ့နော်1942မှာပေါ့ဒါကစပြီးတော့တုံးခဲ့တယ်62လောက်လဲရောက်ပေါ့ဒါရဲ့ဘေးထွက်ဆိုးကျိုးပေါ့ side effect ကိုလူတွေကမသိကြသေးဘူးအဲ့တော့ဆိုဘလောက်တိအောင်ဒီပိုးသက်ဆေးကိုရန်ကိုရင်းနှီးကျွမ်းဝင်လဲဆိုရင်အဲ62ဆိုဒုတိယကမ္ဘာစစ်မပြီးသေးတဲ့ခါကျတော့ပိုးသက်ဆေးမှုန်တွေကိုဒီစစ်တိုက်ထွက်တဲ့စစ်သားတွေအင်ဂျီတွေမှာတန်းချီမတွေပဲတွေ့တဲ့ခါကျတော့အဲ့ဒါတွေဆေးမှုန်တွေလူးတဲ့အထိသူတို့ရန်ကိုပဲတုံးတယ်နောက်ပြီးတော့အိမ်တွင်ပိုးမွှားတွေပေါ့ပိုးဟတ်တို့အဲချက်ဘိုးတို့ဘာလို့နှိမ်နှင်းဖို့အတွက်ကိုလည်းတော်တော်များများတုံးဆွဲခဲ့ကြတယ်နောက်ပိုင်းဒီ DDT ပေါ့ DDT ဆိုတာကဖျားတိုက်ဖျက်ရေးအတွက်တုံးခဲ့ကြတယ်နောက်ပိုင်းမှာအမေရိကန်မှာဆိုရင်စိုက်ပျိုးရေးမှာတုံးတယ်သူကလေးရင်မြန်နေနဲ့ဆေးဖျန်းတဲ့အထိကိုတွင်တွင်ချက်ချက်တုံးတာပေါ့ဆရာမရစ်ချတ်ကဆန်ကသူ့ရဲ့ side effect လို့ခေါ်တဲ့ဘေးထွက်ဆိုးကျိုးသူစတွေ့ခဲ့တာပေါ့ပိုးသက်ဆေးနဲ့ပတ်သက်ပြီးဆိုရင်သူဟာအဆိတ်ပါပဲအဆိတ်ဖြစ်တဲ့အတွက်အဆိတ်ကိုကင်တွယ်တုံးဆွဲနေရတဲ့လူကအဆိတ်လို့တိဖို့လိုတယ်လို့ထုတ်လုပ်တဲ့လူကလည်းအစိတ်မှန်တိအောင်ပညာပေးဖို့လိုတာပေါ့နော်ဒီတော့ဆ iam မပြောခဲ့တဲ့စကားကိုပဲကျွန်မကိုကာရီပြောရမယ်ဆိုလို့ရှင်ဒီအစိတ်ကိုတဲ့ဗမာမြေကြီးကလုံးဝပြတ်ကွယ်သွားပါစေလို့သူကပြောဆိုနေခြင်းလည်းမဟုတ်ပါဘူးတဲ့ဒီပိုးသက်ဆေးဆိုတာကဘာပေါ်မှာမရှိရင်ကောင်းမယ်ဆိုပြီးတော့လေသူပြောခြင်းမဟုတ်ပါဘူးတဲ့တကယ်တမ်းမှာ under အလွန်များတဲ့ဓာတုပစ္စည်းတစ်ခုကိုလုံလောက်တဲ့အသိပညာပေးမှုမရှိတဲ့လူတွေရဲ့လက်ထဲကိုအလွယ်တကူထည့်ပေးလိုက်ခြင်းဟုတ်တာသူတင်ပြပြောဆိုခြင်းဖြစ်ပါတယ်ဆိုရဲစကားရှိပါတယ်ရှိတော့ကျမအနေနဲ့ကလည်းဒီပိုးသက်ဆေးကိုတုံးတယ်ကောင်းချိုးကတော့ဒါရှိရယ်ဘေးထွက်ဆိုးကျိုးကတော့ဒါရှိရယ်ဒီတော့အဲ့ရှိရယ်ဆိုတဲ့အကြောင်းကို တုံးဆွဲတဲ့လူတွေတည်အောင်ရောင်းချတဲ့လူတွေကလည်းပညာပေးဖို့လို့နောက်ပြီးတော့ဒီအကအကွယ်ဖြစ်တဲ့ပေါ့ personal protective equipment PPE တို့ဘာလို့မှဝတ်ပြီးတော့အဖြန်းဖို့လို့မှန်ကန်တဲ့ dosage ပေါ့နော်အဲဥမာဆိုရင်တချို့ရောင်းချတဲ့လူတွေဥမာဆိုပါဆိုဒီ dosage ကိုဖြန်းရမယ်ဒါပေမဲ့ dosage မသိဘူးဆိုနောက် dose ကိုတင်ခိုင်းတာမျိုးတို့ချိန်ရတိုးခိုင်းတာမျိုးတို့အဲ့ဒါမျိုးလေးတွေလည်းဟို ethic ကလည်းအရေးကြီးရလို့ကျွန်မအနေနဲ့ထင်ပါတယ်နော်ကျွန်မတောင်းသူပညာပေးလုပ်နေတဲ့နေရာမှာချို့ရေဆိုရင်ဟိုဒီထိတေစိတ်မှန်မတိဘူးပေါ့မတိတဲ့ခါကျလက်နဲ့မှုလိုက်တယ်မှုလိုက်ပြီးတော့လက်ကြီးတစ်ခုလုံးထုံနေတဲ့တောင်သူတွေတွေ့ဘူးတယ်အဆေးရုံသွားတော့လဲဆေးရုံကသူ့ကိုလက်ပရိုစီဖြစ်တယ်ဆိုပြီးဆေးရည်မှန်းချွေးရမျိုးတော့
ပေါ့ပိုးသက်ဆေးရည်အန်ရဒီလောက်ကြီးတယ်ဆိုတာတည်အောင်ဆင်မတို့ဘာတွေလုပ်ပေးနေလဲပြောပြပေးပါ
ကျမကတော့ပိုးသက်ဆေးမပါဘဲနဲ့စိုက်တဲ့စနစ်ပေါ့အဲ့ဒါကိုကျမကတော့အဓိကတော့ပညာပေးတယ်ဒီတော့ပိုးသက်ဆေးမပါဘဲစိုက်လို့မရဘူးလားပိုးသက်ဆေးဖြန်းမထားတဲ့တီးနှံတွေရောစားလို့မရဘူးလားဆိုတော့နောက်တစ်ခုကကျတော့ကျမတို့ရဲ့စိုက်ကြိုးတဘာဝပတ်ဝန်းကျင်ပေါ့အဲ့ဒါဟာ agro ecosystem မှာဒီတိုင်းသွားနေဘာဖြစ်မလဲဆိုတော့ကျမတွေးခိုင်းတာပေါ့ဒီတိုင်းဆက်သွားနေမယ်ဆိုလို့ရှိရင်ဥပမာဆိုပါစို့ဒီ biodiversity တွေပြတ်ကုန်တာအဲ့ဒီ diversity ဆိုတာရှင်းရှင်းပြောရရင်ဆံမရဲ့မြေကြီးရဲ့မှာဒီဆေးတုံးထားတဲ့မြေကြီးမှာတီကောင်ကတော့ဒါအရှင်းလင်းဆုံးနဲ့မြင်သာတဲ့ချက်တီကောင်တွေပါရမနေတော့ဦးတည်ကြတယ်ဒီပိုသက်ဆေးပေါန့်သက်ဆေးနဲ့တွေ့ရခေါင်းဒါရောမှမမြင်နိုင်တဲ့အနုစီဝါတွေဘလောက်ပြောက်သွားပြီလဲဒါတွေကကျမတို့ကတော့တစ်ခွက်ခန်းထဲမှာတွက်ကြည့်လို့ရတယ်နောက်တစ်ခါအဆိုးဆုံးကတော့ဒီအချိုးပြု insect တွေပေါ့ဥမာ insect တွေတိုင်းဟာတိန်းနံဖြတ်တာမဟုတ်ပါဘူးအကျိုးပြုတဲ့တောင်သူမိတ်ဆွေ insect တွေရှိပါတယ်ဥမာပြားလေးတွေကတောင်သူအတွက်ကိုဝတ်မုံကိုပေးတယ်ဒါပေမဲ့တောင်သူကပိုသက်စေနဲ့ချမ်းနဲ့နောက်တစ်ခါလက်ခုံချိုင်းလေးတွေမကြီလေးတွေပစင်းလေးတွေရှစ်ခိုးကောင်တို့ဇာတောင်ပိုးတို့ဒါတွေဟာအကျိုးပြု insect တွေဖြစ်ပါတယ်ဖြည်းဖြည်းနဲ့မျိုးတုံတော့မဲ့ insect တွေဖြစ်သွားတော့တောင်သူကသူ့ကိုကုမဲ့ကဲမဲ့အနုစီဝါတွေရောငှက်ကလေးတွေအစားသူ့ပြန်တတ်တယ်လို့ဖြစ်နေတာပေါ့နော်အဲကချမ်းမာရေးမှလည်းအဓိကကျွန်မစိုးရိမ်တာရောင်းချတဲ့လူတွေပေါ့ချို့နယ်တွေဆိုရင်တမျိုးနယ်တွေကိုစိုက်မောင်းရချီရဲ့ဆံမရဲ့အဲ့လိုလူတွေပေါ့နောက်ပြီးတော့တောင်သူပေါ့နောက်တစ်ခါကျတော့စားသုံးသူပေါ့အဲ့အရာတွေကိုဒါနဲ့ပတ်သက်ပြီးတော့ဟိုအသိပညာပေးဖို့ရဲ့နောက်ဒီပိုသက်ဆေးကိုရောင်းချတဲ့အခါမှာအဲ့ပြည့်စုံတဲ့အသိပညာပေးမှုပေါ့နော်အဲ့အရာတွေကိုကျွန်မတို့ဟိုစိုးရရလဲဥပဒေတွေပိုင်းနဲ့ဟိုတိုင်တွဲဆောင်ရွက်ဖို့ပေါ့အများကြီးပါပဲဆံမလုပ်ရမယ့်ဥစ္စာတွေပေါ့
ဒေါက်တာတန်တန်းစင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးအသံလွှင့်ပေးနေပါတယ်။အခုကြံရှိနေတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကတလဲအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
နောက်ကိုရီးယားနိုင်ငံကတိုက်ချင်းပစ်ပယ်တဲ့မစ်ဆိုင်းဒုံးတစ်ခုကိုဒီကနေ့တောက်ကြနေမှာပြစ်လွတ်ခဲ့ပြီးဂျပန်နိုင်ငံဟိုကိုင်ဒိုကျွန်းအနောက်ဘက်ကီလိုမီတာ200ဝန်းကျင်မှာရှိတဲ့ပင်လယ်ပြင်ကအထူးစီးပွားရေးဇုံအတွင်ကျရောက်ခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုပါတယ်ဒီလောက်ရကိုဘယ်လိုမှလက်မခံနိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပြီးမြောက်ကိုရီးယားဘက်ကရန်စမှုတွေကိုဘယ်တော့မှနဲ့မှမတူအောင်အကြိမ်ကြိမ်လှုပ်ဆောင်နေကြောင်းပြောဆိုပြီးအပြင်းထန်ရှုံချခဲ့ပါတယ်ထိုင်းနိုင်ငံကAPEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲမှာအမေရိကန်ဒုတိယသမ္မတကဒေသတည်ငြိမ်စီးပွားတိုးတက်ဖို့ဥဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဘန်ကောက်မြို့တော်မှာဒီကနေ့ကျင်းပပြီးကမ္ဘာခေါင်းဆောင်တွေတက်ရောက်နေတဲ့ APEC ထိပ်သီးညီလာခံမှာအာရှပစိဖိတ်ဒေသတွင်တည်ငြိမ်ရေးနဲ့စီးပွားတိုးတက်ရေးအတွက်အမေရိကန်ကဥဆောင်သွားမယ်လို့ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့အာရှပစိဖိတ်ဒေသစီးပွားရေးဆိုင်ရာဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲဖွင့်ပွဲမှာထိုင်းအစိုးရစန့်ကျင်ရေးစန္ဒပြသူတွေကစုဝေးစန္ဒပြခဲ့ပြီးရဲတွေနဲ့အထီးကရုံဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာကမ္ဘာခေါင်းဆောင်တွေစုဝေးရောက်ရှိနေကြတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9နာရီကနေ10နာရီထိ line diameter 1925နဲ့30နှစ်တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.